နိုင်ငံရေးဟာဆူဟာတိုကိအင်ဒိုနီးရှားပုံစံမျိုးဖြစ်နေတာမို့အင်ဒိုနီးရှားလိုအရသားကြီးပါဝင်တဲ့အစိုးရဖြစ်လာအောင်အသွင်ပြောင်းနိုင်ပါမလားလို့လေးလာသုံးသပ်ကြတာအတော်လေးကြားနေပါပြီ။လွန်ခဲ့တဲ့အနှစ်1995မှာဗိုလ်ချုပ်ကြီးတန်းရွှေအင်ဒိုနီးရှားသွားပြီးသမ္မတဆူဟာတိုကိုဂါရဝပြုတယ်လို့ဆူဟာတိုကိုယ်တိုင်1999မှာမြန်မာပြည်ကိုလာရောက်လေပတ်ပါတယ်။အင်ဒိုနီးရှားအခြေခံဥပဒေကိုတော့မြန်မာဘာသာပြန်ပြီးလေ့လာကြကြောင်းသိရပါတယ်။လက်ရှိပုံစံဟာအင်ဒိုနီးရှားပုံစံလိုဖြစ်နေလို့အင်ဒိုနီးရှားလိုအသွင်ကူးပြောင်းဖို့အကြံပေးကြပါတယ်။ဗမာစီအစိုးရအဆက်ဆက်ဟာအင်ဒိုနီးရှားကိုစံနမူနာထားဖို့ရတယ်လို့ယူဆကြပါတယ်။လူကြီးတဲ့အနေကတော့အမေရိကန်အစိုးရရဲ့နိုင်ငံခြားအကူအညီပေးအဖွဲ့ USAID ကဝါရင်အကြံပေးအရာရှိ Brian Bock ကစာတမ်းထုတ်ပြီးအင်ဒိုနီးရှားပုံစံအတိုင်းမြန်မာပြည်မှာအသွင်ကူးပြောင်းသင့်တယ်လို့တင်ပြထားပါတယ်။စစ်တပ်ကသဘောမတူရင်စစ်တပ်ပါဝင်တဲ့အခမ်းကဏ္ဍကို2008အခြေခံဥပဒေမှာပြင်ဆင်လို့မရတဲ့အတွက်အရသားကြီးပါဝင်တဲ့အစိုးရအဖြစ်ပြည်ပစ်စွာအသွင်ကူးပြောင်းနိုင်အောင်လီးလန်းရှာဖွေသင့်တယ်လို့ဆိုပါတယ်
။ဗမာစစ်အစိုးရပြဋ္ဌာန်းတဲ့2008အခြေခံဥပဒေဟာစစ်ဘုတ်ကိုတရားဝင်နိုင်ငံရေးလှုပ်ခွင့်ပေးတဲ့ဆူဟာတိုရဲ့ Dual Function Dual Function အယူအဆနဲ့ဆင်တယ်လို့ Brian Bock ကဆိုပါတယ်။ဒီသဘောအရအင်ဒိုနီးရှားလွတ်တော်မှာစစ်ဘုတ်က20ရာခိုင်နှုန်းယူပါတယ်။ဒီနည်းနဲ့ဆူဟာတိုဟာအနှစ်30ကျော်အုပ်ချုပ်ပါတယ်။အစိုးရအမှုတန်းပါဝင်တဲ့ဂိုကာပါတီအင်ဒိုနီးရှားမှာကြီးစိုးတယ်လို့မြန်မာပြည်မှာကြံ့ဖွံ့ပါတီကြီးစိုးပါတယ်။ရွေးကောက်ပွဲကျင်းပတိုင်းမှာဂိုကာပါတီကမဲဆန္ဒ60ရာခိုင်နှုန်းရလို့စစ်တပ်ကိုယ်စားလှယ်နဲ့ပေါင်ပြီးအစိုးရဖွဲ့ပါတယ်။1999ရောက်တော့အစိုးရအုပ်ချုပ်ရေးရန်တရားမှာစစ်ဘုတ်4000နဲ့အငိမ့်စားစစ်ဘုတ် 8000 ရှိလာပါတယ်။ဆူဟာတိုအနားယူသွားလို့ပြုပြင်ရေးလုပ်တဲ့အခါမှသာစစ်တပ်ကိုယ်စားလှယ်ဥယျာဉ်ကိုရှော့ချနိုင်ပါတယ်
။အင်ဒိုနီးရှားအစိုးရရန်တရားအစစ်စစ်မှခြေရွာအထိစစ်တပ်ကိုယ်စားလှယ်ပါဝင်ပါတယ်။အင်ဒိုနီးရှားစစ်တပ်ဟာစီးပွားရေးလုပ်ငန်းကိုလည်းချုပ်ကင်တာကြောင့်ဆူဟာတိုခေတ်32မှာစစ်ဗိုလ်တွေကအချက်အချာကြတဲ့စီးပွားရေးလုပ်ငန်းကြီးတွေမှာနေရာယူနိုင်ပါတယ်။စစ်အုံစိတ်3ပုံ2ပုံကိုစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကရရှိပါတယ်။1998မှာဆူဟာတိုအာနာဆွန့်လွတ်ချိန်ကစပြီးစစ်တပ်အကန့်ကန္တရွံ့နေသောပုံကိုမြမအရေးမှာလိလာတဲ့နယ်လို့ဆိုပါတယ်။စစ်ဘုထမ်းနေတဲ့အရာရှိကိုအစိုးရအုပ်ချုပ်ရေးရန်ရရမှာပါဝင်ခွင့်ပိတ်ပင်ပြီးအမျိုးသားလွတ်တော်နဲ့ဒေသလွတ်တော်ကစစ်တပ်ကိုယ်စားလှယ်ဥယျာဉ်ကိုလည်းလျှော့ချပါတယ်။စင်းနေအတွင်းစစ်တပ်ကိုယ်စားလှယ်စနစ်လုံးဝဖျက်သိမ်းဖို့လေလွတ်တော်ကဆုံးဖြတ်ပါတယ
်။စစ်တပ်ရဲ့လုပ်ပိုင်ခွင့်ကိုအရသာအာဏာပိုင်လက်ထက်တွဲပြောင်းယူနိုင်တဲ့အကြောင်းရင်းတွေကို Brian Wood ကထောက်ပြပါတယ်။အာနာရှင်ဆူဟာတိုဟာသူ့သဘောအလျောက်အာနာလွှဲပေးတာမို့သူမရှိတဲ့အခါမှာစစ်တပ်ရဲ့လုပ်ပိုင်ခွင့်တွေကျန်ရှိနေပါတယ်။ဒါပေမဲ့ပြုပြင်ရေးလုပ်ဖို့တောင်းဆိုလာတာကြောင့်စစ်ကောင်းဆောင်ပိုင်းဟာတဖြည်းဖြည်းပြုပြင်ဖို့လုပ်ကင်လာပါတယ်။အခုမြန်မာပြည်မှာရင်ဆိုင်နေရတဲ့ပြဿနာတွေအင်ဒိုနီးရှားမှာလည်းကြုံတွေ့ခဲ့ရပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးမှာပါဝင်ခဲ့တဲ့အင်ဒိုနီးရှားစစ်ဘုတ်တွေရှိနေသေးတာမို့သူတို့အတွေ့အကြုံကိုဗမာစစ်ဘုတ်တွေသင်ခန်းစာယူသင့်တယ်လို့ဆိုပါတယ်။အင်ဒိုနီးရှားမှာဒီမိုကရေစီကျင့်သုံးနေတယ်နဲ့စစ်တပ်ရဲ့အကြမ်းဖက်မှုနဲ့အာဂရိလိုက်စားမှုကိုအရေးမယူနိုင်သေးတာကိုလည်းစဉ်းစားဖို့လိုပါတယ
်။စစ်တပ်အခမ်းကဏ္ဍယွန်းနေရေးအတွက်အမေရိကန်အင်ဒိုနီးရှားနဲ့မြန်မာအစိုးရတို့ပူးတွဲလှုပ်ဆောင်တဲ့နယ်လို့ Brian Bock ကဆိုပါတယ်။တန်ခါဦးဆောင်တဲ့2009အုံချွတ်မှုကိုနှိမ်နှင်းပြီးတဲ့အခါမှာအင်ဒိုနီးရှားသမ္မတဟာအငိမ့်စားဗိုလ်ချုပ်ကြီးဝီဒိုဂျိုကိုဆေလွတ်ပြီးဗိုလ်ချုပ်ကြီးတန်းရွှေကိုပြုပြင်လှုပ်ဖို့တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။အမေရိကန်နဲ့စစ်ပရေးရအဆက်အသွယ်ပြန်လုပ်လာချိန်မှာမြန်မာနဲ့အင်ဒိုနီးရှားစစ်ကောင်းတော်တွေတွေ့ဆုံဆွေးနွေးနိုင်အောင်အမေရိကန်ကစီစဉ်ပေးနိုင်ရင်အများကြီးအကျိုးရှိလိမ့်မယ်လို့ Brian Bock ကဆိုပါတယ်။နိုင်ငံကလွှတ်တော်ကိုယ်စားလှယ်တွေနဲ့ရပ်သားအသင်းဖွဲ့တွေကလည်းရပ်ဖက်စစ်ဖက်ဆက်ဆံရေးနဲ့ပတ်သက်ပြီးအမြင်ချင်းပြောင်းနိုင်ပါလေ။2010ကမြန်မာလွှတ်တော်ကိုယ်စားလှယ်26ဦးအင်ဒိုနီးရှားကိုတွားရောက်လေ့လာခဲ့ပါတယ်။ရတာအဖွဲ့အချင်းချင်းလဲ2002မှာတွဲဆောင်ခဲ့ပြုပါတယ်။ဒါကြောင့်ဒီကိစ္စမှာအင်ဒိုနီးရှားနဲ့မြန်မာအဆက်အဆံပုံများလာဖို့ပဲလိုတယ်လို့ဆိုပါတယ်။စစ်တပ်အကျိုးစီးပွားကိုတင်းတင်းပြီးရတာလက်ထက်အာဏာလွှဲပေးနိုင်တဲ့အင်ဒိုနီးရှားအထွေအကြုံဟာမြန်မာအတွက်အသင့်တော်ဆုံးလို့ Brian Bock ကသုံးသပ်ထားပါတယ်ခင်ဗျာ။